Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဥရောပတိုက်ကိုရွှေပြောင်းအခြေချဖို့မြေထဲပင်လယ်ကိုဖြတ်ကူးရင်ဒီသတင်းပါအတွင်မှာပဲလူ900ကျော်လောက်ရင်းနှစ်သေဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြရတဲ့အကြောင်းကုလသမဂ္ဂကပြောဆိုပါတယ်စစ်အတွင်းပျောက်ဆုံးနေကြတဲ့အမေရိကန်စစ်မှုထမ်းတွေနဲ့စစ်တုံးဘန်းတွေကိုအောက်မေ့ခုံပြတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolling Thunder လို့ခေါ်တဲ့ motorcycle စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြချဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုနားဆင်ပေးမှာကတော့အစိုးရတက်လက်ထက်27ရာစုပေလုံညီလာခံခေါ်ယူနိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးအသစ်ပြန်လည်ဖွဲ့စည်းမဲ့ UPDJC ရဲ့ကြိုတင်ပြင်ဆင်ချက်ရှေ့လုံငန်းစဉ်တွေရဲ့အောင်မြင်မှုဘယ်လိုရှိနိုင်ပါသလဲ
။အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမင်းတော့အများကြီးရှိတယ်။စင်ခေါ်မှုတွေရှိလားမင်းတော့လည်းရှိတယ်။ဒါတွေကိုအားလုံးကဒီအစိုးရတယ်မဟုတ်ပါဘူး။ကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့
အတွေ့အမှုဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တဆက်သေးပါပဲတတိုင်းပြည်လုံးငြိမ်းချမ်းနိုင်ရေးလက်ရှိမြန်မာတပ်မတော်ကိုပြုပြင်မှုလိုသလိုငြိမ်းချမ်းရေးစကားဝိုင်းမှာလက်နက်ကင်တော်လှန်ရေးအဖွဲ့ဘဲအဖွဲ့ကိုမှချန်လက်မထားသင့်ဘူးဆိုတဲ့ပြပရောက်တိုင်းရင်းသားအဖွဲ့တွေရဲ့တုံ့တက်ချက်နဲ့အတူမြန်မာတောင်တပ်သမားတွေကဗတ်အမြင့်ဆုံးအေဗရက်တောင်ထိပ်ကိုတက်လိုက်နိုင်ပြီဆိုပေမဲ့ဘလို့လိုအပ်ချက်တွေရှိနေတယ်လဲဆိုတဲ့သတင်းတွေကိုတင်ပြပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကပြောပြပေးပါမယ်ရှင်
ဥရောပတိုက်ကိုရောက်ရှိရေးအတွက်လူမောင်ခိုကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖြတ်ကူးဖို့ကြိုးစားရင်းဒီသတင်းပါအတွင်းနှစ်မြုပ်ခဲ့တဲ့လှေ၃စင်းမှာလိုက်ပါခဲ့ကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရင်းနှစ်သေဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့ကနင်းမြုပ်ခဲ့တဲ့လူမောင်ခိုကူးသူရဲ့လှေတစ်စင်းကနေလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ကြာသာပတင်းနေတုန်းကနင်းမြုပ်ခဲ့တဲ့လေပြားနိုင်ငံကနေထွက်ခွာလာတဲ့လှေတစ်စင်းပေါ်မှာလိုက်ပါလာသူတွေဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလှေရဲ့မာလိမ်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆူရန်နိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်။ဒုတိယမြောက်တတိယမြောက်လှေကတော့တောက်ကြနေတုန်းကနင်းမြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူးလူပေါင်း135ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတေဆုံးသူ45လောင်းကိုလည်းဆယ်ယူရရှိထားပါတယ်လှေကနေအများအပြားပျောက်ဆုံးနေစေဖြစ်ပါတယ်အခြေအနေကဖျို့ဖျက်ဗရန်ဗရာဖြစ်နေတယ်အရေးအတွက်ဘလောက်ဆိုတာတေချာမပြောနိုင်ပေမဲ့နင်းမြုပ်ခဲ့တဲ့လှေ3စီးကနေလူပေါင်း900ကျော်လောက်ရင်းနှစ်တေဆုံးကြပြီလားဆိုတာကိုကျွန်တော်တို့စိုးရိမ်နေတာဖြစ်တယ်လို့ UNHCR ပြောခွင့်ရဖာဒရီကိုဖိုစီက AFP သတင်းဌာနကိုပြောပါတယ်။အီတလီကမ်းခြေဆောင်တပ်ဖွဲ့ရဲ့အဆိုအရတောက်ချာနေတုန်းကမြေထဲပင်လယ်အတွင်း16ကြိမ်စစ်ဆေးကယ်ဆယ်ရေးလုပ်ငန်းတွေကနေလှေရင်းနဲ့ဖြတ်ကူးလာတဲ့ရွှေပြောင်းအခြေချသူ1900ကျော်ကယ်ဆယ်ခဲ့ရတယ်လို့ဆိုပါတယ်။နင်းမြုပ်လှေတွေကနေအသက်ရှင်ကျန်ရစ်သူတွေကိုတော့အီတလီအာနာပိုင်တွေစစ်ဆေးမေးမြန်းနိုင်ဖို့အတွက်စိတ်ကမ်းမြို့တွေဖြစ်တဲ့ထာရန်တိုနဲ့ပိုဇာလိုမြို့တွေကိုခေါ်ဆောင်သွားပြီးဖြစ်ပါတယ်
။အီရန်နိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကကျင်းပတဲ့ရွေးကောက်ပွဲမှာပြည်ပြင်ပြောင်းလဲရေးသမားတွေအသာစီးရတဲ့အခြေအနေရှိခဲ့ပေမဲ့ဒီနေ့တနင်္ဂနွေနေ့မှာတော့သဘောထားပြောပြောင်းတဲ့ရှေးရိုးဆွဲဝါရီကောင်းဆောင်ကိုပဲပြန်ပြီးရွေးချယ်ခဲ့ပါတယ်။ပြည်ပြင်ပြောင်းလဲရေးသမားတချို့ကအစင်လိုက်ရွေးချယ်မှုအစင်လာကိုချိုးဖောက်ပြီးဟုတ်ပါတီအဖွဲ့ကောင်းဆောင်စင်းကမိုဟာမက်ရီဇာအရက်ဖ်ကိုဆန့်ကျင်ပြီးတော့အလီလရီဂျန်နီကိုမဲပေးခဲ့လို့လွှတ်တော်အမတ်တွေရဲ့ဆန္ဒမဲ281မဲတွေမှာ183မဲအနိုင်ရပြီးအလီလရီဂျန်နီကိုအရွေးချယ်ခံရပါတယ်စနေနေ့ကပထမဆုံးကြိမ်ကျင်းပတဲ့လွှတ်တော်အသစ်မှာလရီဂျန်နီရဲ့အောင်မြင်မှုကသဘောထားပျော်ပြောင်းတဲ့ရှေးဥဆွဲတွေအတွက်ကနဦးအောင်မြင်မှုလည်းဖြစ်ပါတယ်ဒီအောင်မြင်မှုကသဘောထားပျော်ပြောင်းတဲ့အီရန်သမ္မတဟာဆန်ရိုဟီနီပေါ်မှာအပေးထောက်ခံကြောင်းကိုပြယုံမကသမ္မတရဲ့ပြီးခဲ့တဲ့ဇူလိုင်လကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ညှိနှိုင်းခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကိုလည်းထောက်ခံကြောင်းပြလိုက်တာပဲဖြစ်ပါတယ်သမ္မတရိုဟီနီကိုထောက်ခံတဲ့သဘောထားပျော်ပြောင်းသူတွေနဲ့ပြည်ပြင်ပြောင်းလဲရေးသမားတွေကဒီနှစ်အစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုအနိုင်ရခဲ့ပေမဲ့အထက်ကနေရာအများစုကိုမရသေးတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုကသမ္မတလောင်းတွေနဲ့ရှင်ပြိုင်ဖို့ Libertarian Party ရဲ့ယာနဲ့ချီတဲ့ကိုယ်စားလှယ်တွေဒီကနေ့တနင်္ဂနွေနေ့မှာပါတီရဲ့သမ္မတလောင်းကိုရွေးချယ်ချမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Florida ပြည်နယ် Orlando မြို့က၄ရက်ကြာ Libertarian Party ညီလာခံအပြီးပါတီရဲ့သမ္မတလောင်းကိုမဲခွဲရွေးချယ်ချမှာဖြစ်ပါတယ်။ Republican Party ဘက်မှာ Donald Trump သမ္မတလောင်းဖြစ်လာမဲ့အရေးနဲ့ Democratic Party ဘက်မှာလည်း Hillary Clinton ကထိတ်တန့်ရောက်နေတဲ့အပေါ်လူလူကြအကြိုက်လျော့လာတာကြောင့်အဓိကပါတီကြီးနှစ်ခုရဲ့ရှင်ပြိုင်မှုအတွင်းအမြဲတမ်းတတိယနေရာမှာသာရှိတဲ့ Libertarian Party အပေါ်မှာစိတ်ဝင်စားမှုထင်မှတ်မထားတဲ့အဆင့်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ Libertarian Party ရဲ့သမ္မတလောင်းဝင်ရောက်ရှင်ပြိုင်မှုကြေညာထားတဲ့18ဦးထဲမှာဥဆောင်နေသူတွေထဲမှာတော့ New Mexico အုပ်ချုပ်ရေးမှူးဟောင်း Gray Johnson လည်းပါဝင်ပါတယ်။နိုင်ငံတော်ကလက်တလော့ကောက်ယူထားတဲ့စစ်တမ်းနဲ့အရာတော့ Gray Johnson ကလူမှုထောက်ခံမှု10ရာခိုင်နှုန်းနီးပါးရရှိတယ်လို့ဖော်ပြချပါတယ်။ဒါပေမဲ့နောက်ဆုံးစကားစစ်ထိုးပွဲဒီမှာပါဝင်နိုင်ဖို့အတွက်လိုအပ်ချက်ဖြစ်တဲ့လူမှုထောက်ခံမှု15ရာခိုင်နှုန်းသတ်မှတ်ချက်ကိုပြည့်မီမှုတော့အလန်းကွာဝေးနေပါသေးတယ်။ Gray Johnson ကတော့ပြည်နယ်50အတွင်းမဲပေးပွဲတွေမှာသူတူတဲသာတတိယပါတီရဲ့သမ္မတလောင်းဖြစ်မယ်လို့ပြောဆိုထားပါတယ်ရှင်။
ယူကရိန်းနိုင်ငံမှာယာယီဘိုးဘွားရိတ်တာအဆောင်တစ်ခုမိလောင်လို့လူ18ယောက်အသက်ဆုံးရှုံးခဲ့တယ်လို့အစိုးရရဲ့ရေးပေါ်ဌာနကအတည်ပြုပြောဆိုပါတယ်။စနေနေ့အစောပိုင်းကကီယက်ဒေသမြောက်ဖက်ကီလိုမီတာ40လောက်ကွာကလစ်တော့ချ်ကီရွာထဲမှာရှိတဲ့နှစ်ထပ်အဆောင်တစ်ခုကနေမိတော့စပြီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိစလောင်ခဲ့တဲ့အဲ့ဒီယာယီရိတ်တာမှာနေထိုင်တဲ့လူ35ယောက်ရှိပြီး18ယောက်ကိုကယ်ဆယ်ရေးအဖွဲ့ကကယ်ထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာလူ9ယောက်ကတော့မီးလောင်ဒဏ်ရာကြောင့်ဆေးရုံမှာဆေးကုသမှုခံနေကြရပြီးမီးလောင်ခံရတဲ့ဒဏ်ရာပြင်းထန်ပုံတစ်ယောက်နဲ့တစ်ယောက်မတူဘူးလို့အရေးပေါ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီမီးလောင်မှုဟာဝန်းနေစရာကောင်းတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးချက်ချင်းစုံစမ်းစစ်ဆေးအရေးယူဖို့ဆောင်ရွက်မယ်လို့ဝန်ကြီးချုပ် Voldemar Grofsman ကပြောဆိုပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကြီးညာနေပါတယ်စစ်အတွင်းပျောက်ဆုံးနေကြတဲ့ American စစ်မှုထမ်းတွေနဲ့စစ်တုံးပန်းတွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolly Thunder လို့ခေါ်တဲ့ Motorcycle စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြကြမှာဖြစ်ပါတယ်။တနင်္လာနေ့မှာခြားရောက်တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောက်မေ့ပွဲနေ့မတိုင်ခင်တနင်္ဂနွေနေ့မှာ1988ခုနှစ်ကစလို့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်။Right for freedom လွမြောက်မှုအတွက်လှုပ်ရှားမှုလို့အဖွဲ့ကခေါ်တဲ့ဒီလှုပ်ရှားမှုမှာတော့ဒီကနေ့တနင်္ဂနွေနေ့မှာ American Pentagon စစ်ဌာနချုပ်ကနေ BNN စစ်အတွင်းကြာဆုံးခဲ့ကြသူတွေကိုဂုံးပြုထားတဲ့ BNN စစ်ပွဲအထိမ်းအမှတ်နေရာအထိစိုင်းကဲ9သိန်းလောက်အင်အားပြစီးနှင်းကြမယ်လို့ခန့်မှန်းရပါတယ်။ Rolly Thunder အဖွဲ့ကြီးက1993ခုနှစ်ပျောက်ဆုံးစစ်သည်များဆန်ရဥပဒေပေါ်ပေါက်ရေးလှုပ်ဆော်ခဲ့တဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်။တပ်ဖွဲ့ဝင်တအူကြဆုံးနေဆိုတာကိုအထောက်အထားခိုင်ခိုင်မာမာမရှိဘဲကာကွယ်ရေးဝန်ကြီးဌာနအနေနဲ့မကြေညာရဘူးလို့ဒီဥပဒေကတမျက်ထားတာဖြစ်ပါတယ်။စစ်မှုထမ်းဟောင်းတွေရဲ့မိသားစုတွေကိုငွေကြေးထောက်ပံ့နေတဲ့လူမှုရေးအဖွဲ့ကြီးတစ်ခုအဖြစ်ရပ်တည်လာခဲ့တဲ့ Rolling Thunder အဖွဲ့ကြီးကနှစ်တွေကြာမြင့်လာပြီးတဲ့နောက်မှာတော့လွတ်တော်နဲ့အစိုးရအပေါ်ဘဝင်မကျမှုတွေရှိလာခဲ့ပြီးနိုင်ငံရေးသဘောပေါက်ပြီးတော့ဆောင်လာခဲ့ပါတယ်။
အကာတာဟင်းလင်းမြင်းထဲမှာရှိတဲ့နိုင်ငံတကာအကာတာစခန်း ISS မှာနောက်ထပ်အကန့်တစ်ခုတိုးချက်ထည့်လိုက်ပါတယ်။အကာတာစခန်းရဲ့ပြင်ပမှာထပ်ထည့်လိုက်တဲ့အခန်းကို American အကာတာ Agency NASA ကလေထိုးသွင်းပြီးလေပြင်းညီမျှစီဖို့အအောင်မြင်မြင်လုပ်နိုင်ခဲ့ပါတယ်။အခန်းရဲ့အကျယ်ဝင်းအပြည့်အဝရဖို့လေထိုးသွင်းရတဲ့လုပ်ငန်းကိုစနေနေ့က9နာရီနီးပါးကြာလုပ်ခဲ့ရပါတယ်။အခန်းအကျယ်ဝင်းအပြည့်ဆိုရင်4မီတာရှည်ပြီး 3.23 မီတာကျဲပါတယ်။အခန်းထဲကိုအကာသရင်မှုတွေနောက်သတင်းပတ်အတွင်းမဝင်ရောက်ခင်အခန်းရဲ့ခန်းထိုင်အားကိုဆန်းစစ်ဖို့စမ်းသပ်မှုတွေတော်တော်များများလုပ်ဖို့ရှိပါတယ်။ဒါအပြင်နေအောင်ကြီးတန်းအကာသတွေကအပြည့်စီပိုင်းစာတွေနဲ့ပြင်းထန်တဲ့အပူချိန်ဒဏ်တွေကနေဘယ်လောက်ထိကာကွယ်နိုင်မယ်ဆိုတဲ့စမ်းသပ်မှုတွေကိုလည်းလုပ်သွားမယ်လို့ NASA ကပြောပါတယ်။ဒီလေအားသွင်းဒုချဲ့စခန်းမျိုးကိုတုံးတဲ့အတွက်လေအားမတုံးမဲပြန်ချုံထားတဲ့အခါမှာအကာသတွေမှာနေရာအများကြီးယူစရာမလိုဘဲနဲ့လုပ်ငန်းတွေကိုဆောင်ရွက်နိုင်တဲ့အတွက်နေရာကိုထိတိယောက်အသုံးပြုနိုင်တာဖြစ်ပါတယ်။ပ Big Low Expandable Activity Module ဒါမှမဟုတ် Beam လို့တိုးကောက်ခေါ်တဲ့ဒီအကန့်ကို Las Vegas မြို့အခြေစိုက် Big Low အာကာသကုမ္ပဏီကပုံစံထုတ်တိစောက်တာဖြစ်ပါတယ်ပထမဆုံးမျိုးစားဖြစ်တဲ့ဒီလိုအခန်းမျိုးတိစောက်ဖို့ Big Low Company ဟာဒေါ်လာ18သန်းနဲ့ contract ရတာဖြစ်ပါတယ် Beam မြို့ကြာသာပတေးနေ့ကပထမချိန်လေထိုးသွင်းတာမအောင်မြင်ခဲ့ပဲကာလာတော့ကြာထုတ်ပိုးထားခဲ့ရတာကြောင့်ပြန်ဖွင့်တဲ့ချိန်မှာအခက်အခဲတွေ့ရတာလို့သိပ္ပံပညာရှင်တွေကယူဆကြပါတယ်ရှင
်နီပေါ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အေဝရက်တောင်အထည်အမှတ်တွေကိုဆင်နွှဲကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းသဘာဝဘေးအန္တရာယ်တွေကြုံခဲ့ရပြီးတဲ့နောက်ကမ္ဘာအမြင့်ဆုံးတောင်ကိုဒီလအတွင်းရာပေါင်းများစွာသောတောင်တက်သမားတွေတက်ရောက်နိုင်ဖို့တောင်တက်လန်းတွေပြင်ဆင်ခဲ့ကြတဲ့ရှာပါတောင်တက်လန်းပြ၉ဦးကိုဂုဏ်ပြုရင်းအထည်အမှတ်ပြုခဲ့ကြတာပါ
စပိန်နိုင်ငံက Real Madrid ဘောလုံးသင်းဟာဥရောပချန်ပီယံလိဖလားကို17ကြိမ်မြောက်ပိုးဆွဲသွားပါတယ်အီတလီနိုင်ငံမီလန်မြို့မှာစနေနေ့ကကစားတဲ့ဥရောပချန်ပီယံလိဖိုင်နယ်မှာ Real Madrid ကမြို့ကန်ပြိုင်ဘက် Atletico Madrid အသင်းကို penalty မှာ5ဂိုး3ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်ပထမပိုင်း15မိနစ်မှာ Real Madrid နောက်တန်းလူ Sergio Ramos ကအဖွင့်ဂိုးသွင်းလို့ပထမပိုင်းမှာ Real Madrid ကတဂိုးနဲ့အသာဥဆောင်ခဲ့ပါတယ်ဒုတိယပိုင်းပွဲစစချင်းမှာပဲ Atletico အသင်း penalty ရပေမဲ့ Griezmann ကနာဘာတိုင်ထိသွားလို့ Atletico ချေပကိုမရခဲ့ပါဘူးဒါပေမဲ့86မိနစ်မှာတော့ Atletico အသင်းက Carrasco ကချေပကိုပြန်သွင်းလို့တဂိုးစီတရေဖြစ်ခဲ့ပါတယ်ပွဲပြီးတဲ့အထိနှစ်သင်းလုံးနောက်ထပ်ဂိုးမသွင်းနိုင်တယ်လို့အချိန်ပေါ်မှာလည်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့် penalty ကဏ္ဍမှာ Real Madrid က5ဂိုး3ဂိုးနဲ့အနိုင်ရသွားတာပါ။ဒါကြောင့် Real Madrid ကဥရောပ Champions League ဖလားကို17ကြိမ်မြောက်ပိုးဆွဲပြီးစံချိန်သစ်တင်သွားတာဖြစ်ပါတယ်။ Direct from Washington The
Voice of America The Away နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အစိုးရသစ်လက်ထက်ပထမဆုံးကျင်းပတဲ့ UPDJC ရဲ့အစည်းအဝေးဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူမဲ့27ရာစုပင်လုံးဟာအောင်မြင်မှုတွေရှိနိုင်တယ်လို့စိန်ခေါ်မှုတွေလည်းရင်ဆိုင်ရနိုင်တယ်လို့အရင်အစိုးရလက်ထက်ကတည်းကငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတဦးကတုံ့တက်ပြောဆိုလိုက်ပါတယ်။27ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးကြိုတင်ပြင်ဆင်ချက်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရသစ်လက်ထက်နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုအသစ်ပြန်လည်ဖွဲ့စည်းမှာပါငြိမ်းချမ်းရေးရှေ့လုပ်ငန်းစဉ်တွေကိုလည်းမူဝါဒအသစ်လုပ်ငန်းစဉ်အသစ်တွေနဲ့ချမှတ်အကောင့်ထည့်ဖော်သွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကနေပြည်တော်အစည်းအဝေးမှာပြောဆိုထားပါတယ်ဥက္ကဋ္ဌဒုဥက္ကဋ္ဌကအသစ်ပြန်လည်ဖွဲ့စည်းမဲ့အစိုးရလွှတ်တော်တက်မတော်အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်အစုအဖွဲ့၃စုနဲ့ဆောင်ရွက်သွားမယ် UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ UPDJC ရဲ့အတွင်းမှုဦးလာမောင်ရွှေကအခုလိုစပြေပါတယ
်။ဆိုတာအတွက်တခုတောင်းဝင်ကြောင်းပြီးတဲ့အချိန်မှာဒါ UPDJC ကကမ္ဘာလုံးပြန်ခေါ်လာဖြစ်ပါတယ်။ဆိုတာအတွက်တခုကြောင်းတဲ့အတွက် UPDJC ရဲ့ member တွေကြောင်းလဲရှိပါတယ်။ဆိုတာဘက်ကတော့ဆက်ချောက်ဦးကိုဒီစီးမအမြင့်တီးသိမ်းပြီးတော့အတူတူယူဖြစ်ပါတယ်။နိုင်ငံရေးပါတီအစုအဖွဲ့ကတော့အခုစီးပွဲမှာပြည်ပြောင်းမဆောင်ရနိုင်သေးဘဲနဲ့ဒါကိုဆက်ပြီးတော့ UPDJC အဖွဲ့ဝင်တွေကိုတော့ပြန်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဖို့ရှိတယ်။အခုနိုင်ငံတော်အတိုင်းအမြင့်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနိုင်က UPDJC ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်။ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံနဲ့အဆက်တရာစုပင်လုံးအတူတူပဲ NC အတိုင်းကိုကျွန်တော်တို့ဆက်ပြီးတော့တွားဖို့ရှင်းပြတယ်ဒါတော့ NC အတိုင်းတွားမယ်ဆိုရင်တော့ရောင်းစဉ်ငင်းကြရင်ညီလာကြကို UPDJC ရနေပြီးတော့အဓိကကျွန်တော်တို့ညီနိုင်ဆောင်ရွက်ပြီးတော့ပြင်ဆင်ပေးဖို့ရှိတယ်ဒါကြောင့်မလို့နောက်တစ်လခွဲကြောက်မှာ UPDJC ရှိွေးတွေပြန်ခေါ်နိုင်ဖို့ဆိုတော့အလုံးကျွန်တော်တို့ညီနိုင်ပြီးတော့သဘောတူတယ်အဲ့ကြားထဲမှာတော့လက်မှတ်မြေထိုးရသေးတယ်တိုင်းနာလက်နဲ့ကင်အဖွဲ့တွေကိုကျွန်တော်တို့လိုက်လံပြီးတော့ရှင်းပြပြီးတော့သူတို့ပါဝင်နေတဲ့ညီလာကိုရှာမယ်ပြီးရင်တော့သူတို့ကိုယ်တိုင်လည်း UPDJC မှာပါလာဖို့ပြောလဲနေပါလေအဲ့ဒီကနေပြီးတော့မှညီလာကင်ကိုဆက်သွားဖို့ဆိုတဲ့အစီအမံကိုဆက်ပြီးတော့ဖြည့်ဆည်းဖို့တကူဆက်ဆောင်ဖို့တော့ရှိပါတယ်ဗျ
အဓိကကဒီပြည်ထောင်စုငြိမ်းချမ်းရေးညီလာကင်27ရာစုပင်လုံးခေါ်နိုင်မှုအကျိုးပြင်ဆင်ချက်တွေဆိုတဲ့ခါကျတော့ဒီ27ရာစုပင်လုံးမှာကောအဓိကဘယ်အချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့စဉ်းစားထားတာတွေဆောင်ရွက်ထားတာတွေရှိပါလေရှင
်အဓိကကတော့ဒေါန်ဆန်းစုကြည်အရှင်းပြတာကတော့အရေးကြီးတယ်ဗောလေနိုင်ငံရေးနဲ့ကာကွယ်ရေးလုံခြုံရေးကိစ္စရပ်တွေကိုတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဗော27ရာစုပင်လုံးမှာအဓိကဆွေးနွေးနိုင်ဖို့လည်းကျန်တဲ့စီဝါရေးလူမှုရေးပညာရေးဗောဘယ်အစားတော့တဘာဝပအဝင်ပြင်ထင်းသေးဒီလိုကိစ္စရပ်တွေကိုတော့ ီ CSO Forum ကနေပြီးတော့တဆင့်ပေါ့လေဆောင်ရွက်နိုင်ဖို့ဒီနှစ်ခုကလည်းအပြိုင်သွားနိုင်မဲ့သဘောမျိုးပြင်ဆင်ဖို့ဆိုတဲ့မူချပြီးတော့ဆောင်ရွက်နေတာရှိတဲ့ဒါကိုလည်း UPDG စီအစည်းအဝေးမှာလည်းရှင်းပြပြီးတော့ဒါကိုအားလုံးဝဲဝန်းပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စလည်းအထက်ပြီးတော့အတူတူရှင်းပြပါမယ
်ဟုတ်ကဲ့ရှင်အခုဒီ27ရာစုပင်လုံးမှာအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါဝင်လာနိုင်မှုကိစ္စကရောဘယ်လိုများစီစဉ်ဆောင်ရွက်ဖို့ရှိပါလဲရှင
်ဘယ်လိုများပြင်ဆင်ကော်မတီကိုဖွဲ့ပေးလိုက်တာရှိတယ်ပြည်ကော်မတီကတော့လက်မှတ်မြေးထိုးထားရတဲ့တိုင်းရင်းသားတွေနဲ့လည်းတွေ့ထိပ်ပြီးရှင်းပြပြီးတော့အစတိုင်းမှာပါဝင်နိုင်ဖို့ဆိုရည်မှတ်ချက်ထားတော့အဲ့ဒါလာမယ့်အပတ်ထဲမှာပဲလက်မှတ်မြေးထိုးထားရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတွားရောက်ရှင်းပြဖို့ဆိုတဲ့ကိစ္စတခုရှိပါတယ်အဲ့ဒါကိုလည်းပြင်ဆင်ကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်အကူအညီတဖွဲ့အနေနဲ့တွားဆက်သွယ်ပြီးတော့ဆောင်ရွက်ဖို့လည်းပြင်ဆင်နေတာရှိတယ်က
ဟုတ်ကဲ့ရှင်အန်ကယ်ဦးလာမောင်ရွှေကဒီပြီးခဲ့တဲ့သမရာဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်ဗောနော်အခုဒေါံဆန်းစုကြည်ဦးဆောင်မဲ့ဒီအဖွဲ့မှာလည်းအတွင်းမှုတယောက်အနေနဲ့တာဝန်ယူပြီးတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးတော့ဖော်ဆောင်သွားမဲ့လုပ်ငန်းစဉ်တွေမှာပါဝင်မယ်ဆိုတဲ့ခါကျတော့အခုလက်ရှိအစိုးရတစ်လက်ထက်ငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေမှာဗောနော်အန်ကယ်အောင်မြင်မှုရလာနိုင်မယ်လို့အန်ကယ်အနေနဲ့ယုံကြည်မှုရှိပါလားဘလို့များမျှော်လင့်ချက်ရှိပါလဲရှင
်အခုအစိုးရတက်မှာလဲဒီအောင်မြင်နိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်ဒီအခွင့်အရေးတွေကိုအချိန်ကြိတ်ပေါ့လေဆောင်ရွက်မယ်ဆိုရင်တော့ဒီခုနပြည်မင်းချက်တွေအားလုံးကတော့ရမှာပါပဲပြီးခဲ့တဲ့၄နှစ်ခွဲကာလမှာဆောင်ရွက်ခဲ့တဲ့ဒီငင်းငယ်လုပ်ငန်းစဉ်တွေကလည်းအခြေခံတစ်ခုအနေနဲ့ပေါ့လေဒီစကူအနေနဲ့ရှိသားဖြစ်တော့ဒီပေါ်မှာထက်ဆက်ပြီးဆောင်ရွက်မယ်ဆိုလဲအောင်မြင်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်အန်ကယ်အခုဒီလောက်ခဲ့မှုတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွေ့အကြုံတွေနဲ့ရှင်ပြီးတော့ဗောနော်အန်ကယ်ဒီအစိုးရအသစ်အနေနဲ့ဘလို့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်ရဖို့ရှိနိုင်မယ်လို့အန်ကယ်သုံးသပ်မိပါလဲရှင
်ကျွန်တော်အမြင်နဲ့ပြောတာတော့အောင်မြင်နိုင်မဲ့ပေါ့လေ opportunity ကိုအခွင့်အလမ်းတွေလည်းအများကြီးရှိပါတယ်ဒီလိုပဲတစ်ဖက်မှာလည်းညှိနှိုင်းဆောင်ရွက်ဖို့ကြိုးစားရမယ်စိန်ခေါ်ချက်တွေလည်းအများကြီးရှိတယ်ပေါ့လေအရင်တော့ဟိုးတော့ပါပေါ့လေကျွန်တော်တို့1948ပင်လုံတော့လို့တော့နှိမ့်နိုင်ရတာလွယ်ဖို့ဆိုတာထက်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့ပြည်ထဲမှာရှိတဲ့ဖြစ်ပေါ်ကြောင်းလဲမှုတွေတနက်ကိုင်းတဲ့တိုင်းရင်းသားတွေရဲ့အနေထားတွေသူတို့ရဲ့ကောင်းဆောင်မှုပုံပန်းတွေသူတို့ရဲ့ရှုမြင်ချက်တွေပေါ့နောက်ကယုံကြည်မှုတည်ဆောက်နိုင်တာတွေဒါတွေတော့အများကြီးတော့ထက်တော့လောက်ရမယ်ပြန်ချုပ်ပြီးပြောရင်တော့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမရင်တော့အများကြီးရှိတယ်စင်ခေါ်မှုတွေရှိလားမရင်တော့လည်းရှိတယ်ဒါတွေကိုအားလုံးကစိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအလုံးအရောဝိုင်းပြီးတော့ကုညီမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ opportunity ကိုပို့ပြီးတော့ကျွန်တော်ကောင်းမွန်တဲ့ကြလဲရမှာလို့ထင်ပါတယ
်။ဒါကတော့ UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အတွင်းမှုဥလာမောင်ရွှေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တဆက်ထဲတင်ပြပေးချင်တာကတော့တတိုင်းမြေလုံးငြိမ်းချမ်းနိုင်မှုနိုင်ငံမှာအထူးကဘာတွေပြုပြင်မှုလိုသလဲဆိုတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးအပြစ်ခတ်ရဆဲပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိနိုင်မှုဆိုရင်လက်ရှိမြန်မာတပ်မတော်ကိုပြုပြင်နိုင်မှာပဲရလိမ့်မယ်လို့ပြည်ပရောက်တိုင်းရင်းသားအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ NND ဦးဆောင်တဲ့အစိုးရသည်လက်ထက်မှာပြည်တွင်းစစ်ချုပ်ငြင်းပြီးတနိုင်ငံလုံးတနက်တန်တိတ်ဖို့ဆိုရင်တော့ဘယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမှငြိမ်းချမ်းရေးစပွဲပိုင်းမှာချန်လက်ထားလို့မရဘူးလို့လည်းပြောဆိုပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကတင်ပြထားပါတယ်
။ဟုတ်ပါတယ်။နှစ်ပေါင်း90ကျော်ကြာခဲ့ပြီးမှပထမဦးဆုံးတက်လာတဲ့ NLD အရသာအစိုးရတဲ့လက်ထက်မှာတနိုင်ငံလုံးအပြစ်ခတ်ရဆဲဖို့နဲ့တိုင်းရင်းသားတွေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့သမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကကတိပြုထားတဲ့အတိုင်းအခုဆိုရင်အားလုံးဒန်းတူအခွင့်အရေးရရှိမယ်27ရာစုပင်လုံညီလာခံကြီးကိုခေါ်ယူနိုင်ဖို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးစတင်အကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးမြင်တွေ့နိုင်ဖို့ကတပ်မတော်ရဲ့သဘောထားပြောင်းလဲနိုင်မှုအပေါ်မူတည်တယ်လို့ပြောဆိုခဲ့ပါတယ်
။တပ်မတော်ရောပြန်ပြုပြင်မှပဲကျွန်တော်ဖြစ်နိုင်မယ်။အခုဒီလိုရှိနေတဲ့တပ်မတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူး။ဒါဆိုတော့ဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်တို့ဒန်းတူညီတူအတူတူပဲခရအတူတူပဲနိုင်ငံတော်အစ်စ်ကိုတီထောင်မယ်ဆိုတော့စိတ်သက်ကိုပြုပြင်မှပဲဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်
။ဒါပြင်ခုလိုငြိမ်းချမ်းရေးဖော်ဆောင်ရမှာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်ဖို့ကလည်းအရေးကြီးတယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကထောက်ပြခဲ့ပါတယ်
။အခုလက်ရှိရှိနေတဲ့အခြေအနေကိုကြည့်ရမယ်ဆိုရင်တော့ဒီအဖွဲ့တွေနဲ့ပဲအဓိကတိုက်နေတာပါ။ဒါပေမဲ့ဒီအဖွဲ့တွေမှာပါဝင်တဲ့ငြိမ်းချမ်းရေးရဖို့ကတော့ဥပမာကျွန်တော်ရခိုင်ပြည်နယ်မှာဆိုဘလို့ဖြစ်မှာကျွန်တော်အေအေမှာပါဝင်တဲ့ငြိမ်းချမ်းရေးတကယ်ရနိုင်မလဲပေါ့နော်။နောက်ဒီရှမ်းမြောက်ဘက်ဆိုရင်ကျွန်တော်တအား PNL မှာပါဝင်တယ်ဘလို့ငြိမ်းချမ်းရေးရနိုင်မလဲဆိုတော့စဉ်းစားဆောက်အောင်ပါလေ။တမတော်ကလည်းအမြက်ပြချေမုန်းပြီးမှငြိမ်းချမ်းရေးရနိုင်မလား။ဒီလိုချေမုန်းပြီးမှရနိုင်တဲ့ငြိမ်းချမ်းရေးဆိုလွန်ခဲ့တဲ့အနှစ်60 90ကနေကျွန်တော်ငြိမ်းချမ်းရေးရနေပါပြီ။ထုံနည်းတူပါပဲအခုရောဒီတဝူးတစ်ဖွဲ့ကိုဖဲ့ပြီးမှ ငင်းချမ်းရေးရမယ်ဆိုတာတနင်္ဂနွေနေ့ငင်းချမ်းမယ်ဆိုတာကျွန်တော်ကတော့အသေးပဲမရှိလို့ပဲညင်ပါတယ
်အခုချိန်ထိတော့ NLD အစိုးရတဲ့လက်ထက်ဖော်ဆောင်သွားမဲ့ငင်းငင်းရေးဖြစ်စဉ်မှာအပြစ်ခက်ရဆဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရတဲ့ဒေါအောင်ဆန်းစုကြည်တို့ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမရှိသေးဘူးလို့လည်းတိုင်းရင်းသားအဖွဲ့တွေကပြောပါတယ်။ဦးသိန်းစိန်အစိုးရဘက်ကပြစ်ခက်ရဆဲရေးမဖိတ်ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ TNLA တောင်းပလောင်လွတ်မြောက်ရေးတပ်မတော် AA ရခိုင်တပ်မတော်တွေပါဝင်ပါတယ်။ TNLA ဘက်ကတော့ပြည်သူ့ရွေးချယ်ထားတဲ့ NLD အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောဆိုထားတာပါ။တိုင်းရင်းသားတွေအဓိကတောင်းဆိုနေတာဒန်းတူအခွင့်အရေးရရှိဖို့ဖြစ်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကွန်ဆန်ကပြောဆိုပါတယ်
။တိုင်းရင်းသားဘယ်သူဦးသူဖွဲ့မှဒီပြည်ထောင်စုကနေခွဲထက်မယ်ဆိုရင်တစ်ဖက်မှမပြောငင်းချင်းရင်မလိုလားဆိုတော့တစ်ဖက်မှရောမပြောပါဘူး။ကျွန်တော်ဒန်းတူညီတူအခွင့်အရေးလိုချင်တယ်။နောက်ပြည်လုံးမှာကတိပေးထားတဲ့အတိုင်းပဲကျွန်တော်လိုချင်တာပါ။အားလုံးကတော့ဒီပြည်လုံးစိတ်ဓာတ်နဲ့တကွာအားလုံးဒန်းတူညီတူအခွင့်အရေးကိုပိုင်ကြားထောင်ခွင့်အခွင့်အရေးဒီအသက်ပဲဒီကတိုက်နေတာပါ။အားလုံးမေချူတိုင်းရင်သားအားလုံးကလည်းတော်ပါပြီအနှစ်80ဒီလိုမျိုးခါးစည်းခံရပါဘောနော်တိုက်ခိုက်နေရကျွန်တော်တိုင်းရင်သားဒေသကဘယ်ရန်ကုန်နဲ့မတူဘူးအောက်ပိုင်းပမာပြည်ရဲ့သိုးတက်တဲ့ခံစားမှုတွေကကျွန်တော်တောင်ပေါ်ကကျွန်တော်ခံစားချင်တာပေါ့နော
်အခုချိန်ထိတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံထောင်ပေါင်းများစွာဟာလည်းစစ်ပြေးဒုက္ခသည်တွေဖြစ်နေထွက်ပြေးခိုလုံနေကြရဆဲဖြစ်ပါတယ်ရှင်
မနနာချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြမတောင်တက်သမားတွေကဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုတက်လိုက်နိုင်ပြီဆိုပေမဲ့မြမနိုင်ငံမှာတော့ခြေလျင်တောင်တက်သမားတွေအတွက်အရေးပေါ်ကယ်ဆယ်ရေးအစီအမံတွေကလိုအပ်နေသေးပဲဖြစ်တယ်လို့သဘာဝခေါ်တဲ့ခြေလျင်တောင်တက်အဖွဲ့ဥက္ကဋ္ဌဦးမျိုးတန်းကပြောဆိုလိုက်ပါတယ်မြမလူငယ်တောင်တက်သမားတွေဖြစ်တဲ့ကိုပြေဖြိုးအောင်ကိုဝင်းကိုကိုတို့ကဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုပထမဦးဆုံးအချိန်အောင်မြင်စွာခြေချနိုင်ခဲ့တာကမြမခြေလင်းတောင်တက်အာကစားလောကအပေါ်တွန်းအားတရက်ဖြစ်တယ်လို့လည်းသူကပြောပါတယ် VOA ကကိုညံဝေးအောင်ဆက်သွယ်မေးမြန်းစင်မှာအခုလိုသူကစဖြေပါတယ
်ကလေးနှစ်ယောက်ဒီမှာသွားမြေတော့တက်ရောက်သွားကြတော့ငွေနိုင်ငံရှိတဲ့သတင်းမီဒီယာအားလုံးတော့ပြန်ပွားသွားကြတော့ရှင်တော်ရဲ့အာကစားလုပ်ငန်းတော့မြန်မာနိုင်ငံတစ်ပတ်လူတိပုံများသွားတာပေါ့
အဲ့တော့လေဒီမြန်မာနိုင်ငံမှာလည်းခြေလင်းတောင်တက်တဲ့ဒီအာကစားနီးကပို့ပြီးတော့ဖွံ့ဖြိုးလာနိုင်မဲ့အလားအလာတွေရောရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာတော်တော်တက်ကတော့ကလေးတိုင်းမှာတော့ရှင်တော်တဲ့အားသာအဖွဲ့တွေဖက်ထားပါလေ။ဒါပေမဲ့ကကျောင်းတချို့အမတို့ရှာနေတာရှိပါလေ။ဒီရေရတောင်ထိပ်အောင်မြသာရရှိသွားပြီးတဲ့နောက်မှာဒီတရင်ဟာဒီတက်ကတော့ကလေးအသေးသေးမှရှိတဲ့တောင်တဲ့အသိများအတွက်တော်ဟာတည်းရဖြစ်ပါလေ။ဒီရှင်တော်အားသာပုံကိုဖွံ့ဖြိုးအောင်ဆောင်ရပေးနိုင်တဲ့အနေအထားမျိုးတစ်ပြေးရလာနိုင်လို့ဖြစ်ပါလေ။
ခြေလင်းတောင်တက်အားကစားလောကဖွံ့ဖြိုးလာဖို့အတွက်ကမြန်မာနိုင်ငံမှာဘလို့လိုအပ်ချက်တွေရှိနေတယ်လို့မြင်ပါလဲဆရာ
။ဒီကတော့ကျွန်တော်တို့အားသာကသမန်တောင်တက်တာဖြစ်ဖြစ်ကျောက်တောင်တက်တာဖြစ်ရေကတောင်တက်တာဖြစ်ဖြစ်ကိုကြားသိအလိုများပါတယ်ဆိုတော့ကျောင်းသူကျောင်းသားတွေကဘာသာနာပါကြပြင်နေအခြေခံတောင်တက်ချင်းတော့ပဲသူတို့ဆောင်းနေပြီးတော့ဝေးလန့်ခက်ခဲတဲ့ကျောက်တောင်ရေချက်ဖို့လို့ကျတော့ခီးစိတ်မတက်နိုင်နဲ့အထွေထွေလေးမတက်နိုင်ရတော့သူဆက်မလုပ်နိုင်ပါဘူးဆိုတော့ဒီကလိုအချက်ကတော့ဒီခြေလင်းတောင်တက်အတင်းကိုနိုင်ငံတော်ဆိုးရရကတော့ဒါကြောင့်လည်းတနည်းနည်းမှရှိတဲ့လိုအပ်ရှိနေတော့ဝေးပတ်ဖို့ပြင်မှတာလေကိုကတိုးတက်အောင်မြင်လိုက်လို့ရစားပါမယ်
နောက်တစ်ခုကလေပြီးခဲ့တဲ့နှစ်ကဒီမြန်မာနိုင်ငံမြောက်ပိုင်းခါခါဘူရာစီတောင်ထိပ်ကိုတက်ဖို့စ조사ခဲ့ကြတဲ့တောင်တက်သမားလူငယ်နှစ်ဦးကလမ်းမှာပျောက်ဆုံးပြီးတော့သေဆုံးခဲ့ရတဲ့အခြေအနေကြုံရပါတယ်အဲ့လိုအဖြစ်မျိုးတွေပေါ့နော်ထပ်ပြီးတော့မကြုံရအောင်လို့ဘာတွေသတိထားသင့်သတိပြုသင့်တယ်လဲအဲ့ဒါဆရာတို့အခြေအနေတောင်တက်အသင်းအနေနဲ့ရောဒါတွေကိုဘလူနီးလန်းနေနိုင်ကူညီပံ့ပိုးပေးဖို့အစီအစဉ်တွေရောရှိတယ်ခင်ဗျ
ဆုံးတော့ကြော်ကြလို့မြန်မာနိုင်ငံဒီချင်းတဲ့အားသာလုံးကမဖွင့်ဖြိုးသေးတဲ့အတွက်ကြောင့်ဒီရေးပေါ်ကယ်ဆယ်ရေးဆိုတဲ့အခြေအနေကလုံးဝမရှိပါဘူး။ဟိုဒီပေါ်ဆိုလို့ရှိရင်တော့ဒါ Everest တောင်ထိပ်တက်ပြီးဆိုရင်အကုန်လုံးစီပေါ်ကျပြည်သူနဲ့အကောင်းဆုံးသောကယ်ဆယ်ခွင့်ရရှိပါတယ်။ဒီမှာဒီမှာတော့ဒီလိုလုံးဝမရှိပါဘူး။ဒီတောင်ထိပ်တက်မယ်ဆိုတော့ကျွန်တော်လမ်းမတင်စလာနီပါလောက်လာချောက်တော့တောင်ထိပ်တက်တဲ့ခါမှလည်းကျွန်တော်ကိုရှိတဲ့အင်အားနဲ့ဝေးနိုင်တဲ့အထောက်အကူပေးနေတယ်ဝေးတက်ရတယ်ဖြစ်ပါတယ်။ဒီကတခုဖြစ်လို့ရှိရင်ကျွန်တော်တို့မှာရေးပေါ်ဟယ်လီကော်တာကိလေအရုပ်ချက်ချင်းပြည်သေးတဲ့အခြေအနေတော့မရှိသေးပါဘူး။ဘယ်လိုပြည်သေးစီမရှိပြီးရင်မတက်ဖဲမတက်တော့ဘူးဆိုလို့ရှိရင်ဘယ်လိုမှရေခဲတော့တက်ပြီးရောက်မှာပေါ့။အဲ့တော့ကျွန်တော်ဒါတော့ရှိတဲ့အင်အားနဲ့ပြန်တက်နေဖြစ်ပါတယ်။ဘောတဲ့တော့ကျွန်တော်တက်နေတော့ကိုကြီးရေးကယ်သေးထပ်ပိုင်းအခြေအနေကလုံးဝမရှိတော့ဖြစ်ပါတယ်
။ဒါကတော့သဘာဝခေါ်တန်ခြေလင်းတောင်တဲ့အဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကိုကိုညာဝေးအောင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ပြပေးမှာကတော့ပိုးဟက်ရဲ့အာသာချက်ဘာတွေရှိသလဲဆိုတဲ့တွေ့ရှိချက်အသေးအကြောင်းပါ။
အိမ်နေရုံးနေလူနေအစာဦးတွေမှာမကြာခဏတွေ့ရလေရှိတဲ့ပိုဟတ်တွေကိုလူတွေကယွန်ရှာမုန်းတီးစရာဖြစ်သဘောထားလေးရှိကြပါတယ်ဒါပေမဲ့လည်းအကျိုးအကြားတွေမှာခိုအောင်လေးရှိတဲ့ပိုဟတ်ရဲ့အာသာချက်တွေကတော့သိပ္ပံပညာရှင်တွေအတွက်စိတ်ဝင်စားစရာပါပိုဟတ်ရဲ့စွမ်းရည်နဲ့လူတွေအတွက်အကျိုးပြုနိုင်မယ့်နည်းပညာသစ်အကြောင်းကိုတော့ Writers သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးပြောပြပေးပါရှင်
ပိုးဟတ်ဆိုရင်ယွန်စရာအင်းဆက်ပိုးကောင်ဖြစ်လူတွေရေဝီရသဘောထားကြပေမဲ့သိပ္ပံပညာရှင်တွေအတွက်တော့နမူနာသင်ယူစရာအများအပြားရှိပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက်ကတော့ဇီဝဗေဒပညာပမောက္ခရောဘတ်ဖူးကတော့ဇီဝဆက်ရုပ်တွေဖန်တီးဖို့ပိုးဟတ်တွေခန္ဓာကိုယ်ဖွဲ့စည်းပုံကိုလေ့လာခဲ့သူပါ
။ So you might think the best shape changers are
ပုံသဏ္ဍာန်အမျိုးမျိုးပြောင်းလဲရမှာရေပွဲတို့တီကောင်တို့ပတ်ကြည့်တို့ဟာကောင်းဆုံးလို့ထင်ရပေမဲ့ပိုးဟတ်တွေကသာအကျိုးအကြောင်းနေရာတွေကိုဝင်နိုင်တာတွေ့ရပါတယ
်။စံသက်လေးလာမှုတွေမှာတော့ပိုးဟတ်တွေရဲ့ခန္ဓာကိုယ်လေးပုံတပုံလောက်သာရှိတဲ့လိုင်ကောင်းတွေမီလီမီတာအရွယ်သာရှိတဲ့အပေါက်တွေတွေကိုသွားခန့်ပြီးကွန်ပျူတာကိုအခြေခံတဲ့ဓာတ်မှန်ရိုက်မှတ်တမ်းတင်မှုတွေလည်းလုပ်ခဲ့ကြတာပါ
။ In order to understand how can they go in these small spaces we actually did CT scans
ဒီလိုနေရာချင်းချင်းလေးတွေမှာဘယ်လိုသွားလာကြသလဲဆိုတာကိုသိနိုင်ဖို့ CT scan နဲ့အထဲကိုကြည့်တဲ့အခါမှာအခက်အခဲမရှိတာကိုတွေ့ရပါတယ်။insert တွေရဲ့အပေါ်ရံခွန်တွေဟာဒီဘူးအားဖြင့်မာတက်ပေမဲ့ပိုးဟတ်မှာပျော့ပြောင်းတဲ့အမျိုးပါနဲ့ဆက်ထားတဲ့အခွန်တွေလေပြွန်တွေကလိုအပ်ရင်ကျုံပြစ်နိုင်တဲ့အတွက်ကောင်းကောင်းသွားလာနိုင်ပါတယ
်ပိုးဟတ်တွေကသူတို့ရဲ့ခန္ဓာကိုယ်အရွယ်စားတဝက်လောက်ထိကျုံလိုက်ရပေမဲ့ပုံမှန်နှုံးလောက်နီးပါပြင်းနိုင်စွမ်းရှိတာကိုလည်းသူတည်တည်တွေ့ရှိခဲ့ကြတာပါပိုးဟတ်ရဲ့ပျော့ပြောင်းတဲ့ခန္ဓာကိုယ်တိဆောက်ပုံကြောင့်အလေးချိန်စားပေါင်း900လောက်ရဲ့ဒဏ်ကိုတော့အထိခိုက်မရှိခန္ဓာရည်ရှိတာကိုလည်းစမ်းသပ်တွေ့ရှိခဲ့ကြပါတယ်ပိုးရဲ့အစွမ်းတွေကိုအခြေခံပြီး CRAM လို့သူကခေါ်တဲ့စက်ရုပ်တစ်ခုကိုလည်းသိပ္ပံပညာရှင်တွေဖန်တီးခဲ့ကြတာပ
ါ It's palm size it's bigger so it can contain more payload
လက်ဖွားလောက်ရှိပြီးအရွယ်ပိုကြီးတာကြောင့်အရာဝတ္ထုတွေအာယုံခံကရိယာလိုပစ္စည်းတွေကိုအနာဂတ်မှာပိုတည်နိုင်မှာဖြစ်ပါတယ်ပိုးဟတ်တွေလိုပဲနေရာချင်းချင်းမှာပြေးလောသွားနိုင်အောင်လဲချုံနိုင်ပါလိမ့်မယ်
လူနေဆောက်ဦးရဲ့အကျိုးကြားတွေမှာထူးထူးခြားခြားရှင်သန်သွားလာနိုင်စွမ်းရှိတဲ့ပိုးဝဲရဲ့စွမ်းရည်ကိုအခြေခံဖန်တီးထားတဲ့စက်ရုပ်တွေကိုတော့အရေးပေါ်အခြေအနေကြုံရတဲ့နေရာတွေမှာရှာဖွေကစေးလုပ်ငန်းတွေလုပ်ရမှာအသုံးပြုနိုင်မှုလဲသူတည်တည်ရည်မှန်းထားကြတာဖြစ်ပါတယ်ခင်ဗျာ
ပိုးဟတ်တွေအကြောင်းကိုအောင်လွင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းငွေနေနေညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြေညာပေးပါမယ်ရှင်
ဥရောပတိုက်ကိုရောက်ရှိရတဲ့အတွက်လူမောင်ခိုကူးတဲ့လှေတွေနဲ့မြေတဲပင်လဲကိုဖျက်ကူးဖို့ကြိုးစားရင်းဒီသတင်းပတ်အတွင်းနှိမ့်မြုပ်ခဲ့တဲ့လှေသုံးစင်းမှာလိုက်ပါလာကြတဲ့ရွှေပြောင်အခြေချသူ900ကျော်ရေနစ်သေဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓဦးနေ့ကနှိမ့်မြုပ်ခဲ့တဲ့လူမောင်ခိုကူးသူရဲ့လှေတစ်စင်းကနေလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့လေပြားနိုင်ငံကနေထွက်ခွာလာတဲ့လှေတစဉ်ကြာသာပတိနေတုန်းကနှိမ့်မြုပ်ခဲ့တာမှာပျောက်ဆုံးသွားသူတွေဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလေးရက်မာလိမ်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆိုရနိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်။တတိယမြောက်လှေကတော့တောက်ချနေကနှိမ့်မြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူး။အီရန်နိုင်ငံမှာအီရန်နိုင်ငံရဲ့လွှတ်တော်ခေါင်းဆောင်အဖြစ်သဘောထားအလဲအလတ်ရှိတဲ့ကွန်ဆပ်ပစ်တလွှတ်တော်ခေါင်းဆောင်အလီလာရီဂျာနီကိုဒီကနေ့တနင်္ဂနွေနေ့မှာပြန်ပြီးတော့ရွေးကောက်တင်မြှောက်ခဲ့ကြပါတယ်။ IS စစ်သွေးကြတွေဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်ဆက်အနာအစိုးရစန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြှင့်တိုက်ခိုက်လာနေပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်မှုဟာကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချောင်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.